2018ခုနှစ်မှာစက်မှုနည်းပညာဆိုင်ရာတိုးတက်မှုအများအပြားရှိခဲ့ပါတယ်။ဒီထက်ကထူးခြားတဲ့တိုးတက်မှုတချို့ကို NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါမယ်။2018မှာသိပ္ပံနည်းပညာဆိုင်ရာထူးခြားတဲ့တိုးတက်မှုတစ်ခုက 3D နည်းပညာမှာတတ္တုနဲ့ပုံထုတ်လာနိုင်တာဖြစ်ပါတယ်။
သုံးဘက်မြင်ရုပ်လုံးကြွပုံနှိပ်ချင်းလို့ဓာတ်ရိုက်ဘာသာပြန်လို့ရတဲ့ 3D printing နည်းပညာတဟုန်တိုးတိုးတက်လာပါပြီ။ဒီနည်းပညာကိုထွင်ခဲ့တာလွန်ခဲ့တဲ့နှစ်20လောက်ခရရပါ။အဲအခုဆို laser sintering လို့ခေါ်တဲ့တတ္ထုအမှုံလေးတွေကိုအလွန်အင်းအားမြင့်ပြီးတော့တနေရာထဲမှာဆူဆိုင်ပြီးအရန်ကိုပူတဲ့အဟာနဲ့အရေးဖြော်ပြီးတော့ပုံဖော်တဲ့ဟာဟိုတုံနာတော့50နှစ်တောင်ရှိပါတော့ဒီနှစ်ထဲမှာထွင်တာပါလဲဆိုတော့တာမန်ပလတ်စတစ်နဲ့ပုံဖော်တာမဟုတ်ဘဲနဲ့ stereo lithography လို့ခေါ်တယ်အဲ့ဒါမဟုတ်ဘဲနဲ့တတ်ထုနဲ့ရုပ်လုံးကြွပုံနှိပ်လို့ရနိုင်တာပါရိုးတမဏိတဲ့ပို့ပြီးခိုင်မာတောင့်တင်းတဲ့ 3D ရုပ်လုံးကြွပစ္စည်းတွေကိုအိမ်မှာရှိတဲ့ printer လို့ဆက်မျိုးကနေပြီးတော့ရုပ်လုံးကြွပုံထုတ်နိုင်တဲ့ပုံနှိပ်ဆက်ကိုဒီနှစ်ထွင်တာတွေ့ရပါတယ
်နောက်တစ်ခုက AI လို့ခေါ်တဲ့အသိဉာဏ်ရှိတဲ့ဆက်ထုတ်လုပ်တဲ့နည်းပညာတိုးတက်လာတာပါ
artificial intelligence ဆေးရုံလူသားတွေကိုလူတွေကျွန်တော်တို့လူတွေကမျက်စိထဲမှာတန်းမြင်တယ်ပေါ့နော်ဒါပေမဲ့ဆေးရုံမဟုတ်ပဲねဆေးရုံတွေဆေးရုံတွေသူတည်တနာဌာနတွေမှာဒီ artificial intelligence ရဲ့အတပါပါအသိပညာနဲ့ကွန်ပျူတာနဲ့ထိန်းချုပ်ပြီးတော့မှ system ကြီးတစ်ခုလုံးဆေးရုံကြီးတစ်ခုလုံးကိုလဲပတ်ပို့စားတာဖြစ်ပါတယ် AI ရဲ့အဆင့်ကအခုချိန်မှာတကယ်ကိုထိထိရောက်တုံးတာ Microsoft တို့ Google တို့ Amazon တို့လို့တိတ်ကြီးတဲ့ကမ္ဘာကုမ္ပဏီကြီးတွေကအသုံးပြုတာရဲ့သူတည်တနာလောက်တိုက်အဆင့်မှာပဲရှိပါတယ်ဒါပေမဲ့AI တီထွင်ထားတဲ့လူသုံးကုန်ပစ္စည်းတွေအများကြီးရှိပါတယ် smartphone smart TV ပေါ့နော်မိမိချမ်းကျင်တဲ့ဘာသာစကားနဲ့ဥပမာဗမာလိုခိုင်းယုံတဲ့ telephone ကို Facebook ဖွင့်ပေးပါလို့ပြောရတယ် Facebook ဖွင့်ပေးမယ်အဲဘောင်ဘသူဟိုအဖြစ် telephone ခေါ်ပေးပါဆိုတဲ့ချက်ချင်း array tree ရှာကြအောင်လို့တန့်ခေါ်တယ်ပေါ့ဒါတွေက artificial intelligence နဲ့လုပ်ထားတဲ့ computer နည်းပညာတွေပါဈေးနှုန်းရှာတာဝယ်တာအစ computer မှာ design ဆွဲပြီးတော့ twin ကုန်ခုတ်ခိုင်းတာပေါ့နော်ဒါကြပြီးဒီ idea ကတော့ဒါအစဥ်းလုံးစတုံးနဲ့ CNC machine လို့ဟာပြောပေါ့ကွန်ပျူတာနဲ့ဒီဇိုင်းလုပ်ပြီးတော့မှ twin ကုန်ကိုခိုင်းလိုက်တာမျိုးနောက်တစ်ခုကတော့စိတ်ယုံထုတ်ပစ္စည်းတွေမှာ quality control လုပ်တဲ့အခါ artificial intelligence ကိုစပ်ပုံးနေပါပြီအဲဒီလူကြီးပညာကိုလူတိုင်းလွယ်တကူသုံးလို့ရအောင် artificial intelligence ရဲ့ကြော်ယူ software တစ်ခုလုံး internet ထဲမှာ download ပြီးတော့သုံးလို့ရအောင်လုပ်ရတဲ့နည်းပညာကိုဒီနှစ်ထဲမှာထွင်ပါတယ
် AI နည်းပညာသုံး computer နှစ်ခုကိုဉာဏ်ရှင်ပြီးတဘာဝလွန်ပုံတွေအတန်တွေဖန်နေလာနိုင်တာကလည်းထူးခြားတဲ့တိုးတက်မှုပါ
နောက်တစ်ခုကတော့ artificial intelligence နဲ့ neural network ပေါ့နော် computer network တွေနဲ့တုံးတဲ့နည်းပညာတစ်ခုပါအစီအဝါအသိဉာဏ်နည်းပညာပေါ့အခြေခံပြီးတော့ရုပ်နဲ့အတန်ကိုတဘာဝအတိုင်းဖန်တီးတီထွင်မှုတစ်ခုဖြစ်ပါတယ်ဒီ AI နည်းပညာနဲ့ရုပ်ပုံနဲ့အတန်ပုံဖော်ယူတာပါ AI သုံးနေတဲ့ computer ကိုပုံကိုစမ်းစစ်လေ့လာခိုင်းပြီးတော့ဒီပုံဟာတူတလားတကယ်လားဆိုတာကိုဝေဖန်စမ်းစစ်ဖို့အတွက် now artificial intelligence နဲ့ run လုပ်နေတဲ့ computer တစ်ခုကိုစုံစမ်းခိုင်းလိုက်ပါတယ်အကယ်၍အဲ့ဒီ beauty က AI ဖြစ်ခါဘာကြောင့်တူရလဲဆိုတာကိုအဖြေပေးလိုက်တယ်ဒီအဖြေပထမစပြီးတော့ပုံပြရုပ်တူပုံလာခေါ်တဲ့ AI set ကသာသလားမန္တလားလက်ခံပြီးတော့ဒီတဲ့ပို့ပြီးတော့တပါဝနဲ့နီးစပ်တဲ့ပုံပုံပြန်လုပ်တယ်အဲ့တော့ Open Computer ရဲ့ AI နဲ့ဒီဘက် AI နဲ့ဟိုတစ်ဖက်တစ်ဖက်သူ့ဟာသူညံချင်းရှင်ပြီးတော့မှန်တဖြည်းဖြည်းဖြည်းဖြင့်နဲ့တပါဝတဲ့ပို့ပြီးတော့တပါဝလုံးပုံဒီအတန်ကြီးထွက်လာတာကိုမြင်ရပါတယ်ဒီတမှာမမြင်ဘူးတဲ့တပါဝလုံးရုပ်ပုံတွေအတန်ကြီးဖန်တီးလာတာကိုဘယ်မှာတုံးတယ်လဲဆိုလို့ရှိရင်ဥမာအဖြစ်ဘောင်းကူမဲ့ဘတ်စကားတွေချက်ကားတွေအခုစပုံးမှုတွေစူးစမ်းနေတဲ့အခါကျတော့ဒီမှာ sensor ကင်မရာတွေကိုတက်ထားတယ်ဗီဒီယိုကင်မရာတွေနဲ့အတန်ကြီးကိုခန့်ပြီးတဲ့အခါကျရင်ချက်ချင်းဒီကားကို feedback ပေးလိုက် hearing ကိုကိုယ်မဲ့ရက်မဲ့ရှောင်မဲ့ဆိုတဲ့ဟာကိုအတန်ရဲ့ရုပ်ကိုကြည့်ပြီးတော့အများကြီး feedback ပြုတ်နေရတာပါအဲ့ဒီဟာမှာအတုံးများလို့ပါပဲဒီပညာကို GAN ပေါ့နော် Generated Adversarial Network လို့ခေါ်ပါတယ်ဒီပညာရဲ့ရွယ်ချက်ကတော့မခိုင်းဘဲနဲ့သူ့ဟာသူတင်ယူသွားတာပေါ့နော်ဒီကဘယ်လောက်အကွာအဝေးမှရှိလို့ရှိရင်ဘယ်လောက်လုံးငယ်ကောက်မောင်းရမယ်နှေးရမယ်ရရမယ်ဆိုတဲ့ဟာကိုသူ့ဟာသူစက်ကိုပြန်တင်သွားတာပေါ့နော်ကြည်လိုက်တင်လိုက်ကြည်လိုက်တင်လိုက်ဒါကို Unsupervised Learning လို့လည်းခေါ်ပါတယ် Digital Forensic လို့ပါတော့မှလည်းတုံးပါတယ်ဒီနည်းပညာနဲ့ကောင်းတာတွေတုံးလို့ရလားမကောင်းတာတွေလည်းတုံးဖို့နီလန်းတစ်တွေရသွားနိုင်တယ်စိုးရိမ်တွေရှိပါတယ
်နောက်နည်းပညာတစ်ခုကလက်ကင်ဖုန်းကိုဘာသာပြန်တယောက်လို့တုံးနိုင်အောင်လှုပ်လာတာဖြစ်ပါတယ
်စိတ်ဝင်စားဖို့ကောင်းတဲ့တီထွင်မှုနောက်တစ်ခုကတော့ဆယ်ဖုန်းနဲ့ငကြမ်းနဲ့နားထောင်ပြီးတော့ဘာသာစကားပြောလာခြင်းမတူတဲ့နောက်တစ်ယောက်နဲ့လူနှစ်ယောက်စကားပြောတဲ့အခါတယောက်နဲ့တယောက်နားလည်အောင်ချက်ချင်းဘာသာပြန်ပေးနိုင်တဲ့ နေ့စနစ်ပါအထူးသဖြင့်အမှကအတုံးဝင်လဲဆိုကဘာလက်ခီးသွားတယ်ပေါ့မင်္ဂလာပါဆိုလို့ရှိရင်ပြင်တဲ့လို့ဘီယံဗနျူးဆိုပြီးတန်းထွက်သွားတယ်ဘက်ကပြင်တဲ့လို့ထရီဘွန်လို့ပြောလို့ရှိရင်ဒီဘက်မှာကောင်းပါတယ်ခမောင်းနေကောင်းပါလားဘာမှလို့အတန်နဲ့ပြန်ရတော့ကျားမှာဘာသာပြန်လူတယောက်ကအလုတ်လုတ်ပေးနေတဲ့အတိုင်းချက်ချင်းကိုဘာသာပြန်နိုင်တဲ့ cellular phone နဲ့ network ကလေးကိုနှစ်မှာထွင်နေ
face recognition လို့ခေါ်တဲ့ computer cyber လုံခြုံရေးဆိုင်ရာဉာဏ်ပညာမှာလည်းတိုးတက်မှုရှိခဲ့ပါတယ
် cyber security ပေါ့ online ပစ္စည်းဝယ်တာငွေစုတာငွေချေတာတမေဟိုးကြလုတ်တယ်လို့အခုဒီမှာဖြစ်နေပါတယ်ဒါတမဟာသူတွေကပုံတင်နံပါတ်တွေငွေတဲခဲ့တဲ့ဘယ်ပန်းနဲ့ငွေဘလောက်ရှိလို့ဘလို့ကွန်ပျူတာနီးနဲ့ရွှေပြောင်းပြီးခိုးယူအောင်ဟိုတော်တော်များများခံနေရပါတယ်ဘလို့ကောင်းအောင်လုပ်မလဲဆိုကွန်ပျူတာပရိုဂရမ်ရေးသူတစုကမိမိရဲ့ကိုယ်ရေးကိုယ်တာအကြောင်းအရာတွေကိုအွန်လိုင်းပေါ်မှာပစ္စည်းတစ်ခုဝယ်တော့မယ်ဆိုလို့ရှိရင်ဘာမှပြောစရာမလိုပဲနဲ့တန်းပြီးတော့ဝယ်လို့ရအောင်ဒီပညာထွင်လိုက်ပါတယ် face recognition ဆိုတာကိုယ့်ရဲ့မျက်နှာမမြင်မချင်းကွန်ပျူတာပေါ်မှာဒါမှမဟုတ်လို့ရှိရင် cellular ပေါ်မှာသိဝယ်လို့မရဘူးခုဖြစ်ပါ
တဘာဝတန်းငွေကိုလေရုညဉ့်ညမ်းစီတဲ့ဓာတ်တွေမထွက်ပဲတုံးနိုင်အောင်လည်းတီထွင်နိုင်ရတာပ
ါကဘာဝမှာတဘာဝတန်းငွေနဲ့စွန့်အင်ကိုတုံးပြီးဆက်စစ်တဲ့စေယုံတွေကိုရည်နေတာ20ရာခိုင်နှုန်းရှိပါတယ်ဒီကဘာဝတန်းငွေနဲ့ဆက်စစ်ပြောင်းတဲ့အခါမြင့်စုလိုက်ပြီးအခုစွန့်အင်ထုတ်လိုက်တဲ့အခါကာဗွန်ဒိုင်အောက်ဆိုက်ကထွက်လာတာဒါလေရုညဉ့်ညမ်းမှုမှာတိုးတုံးပါပဲဒါပါပြန်လုပ်လိုက်တယ်ဆိုတော့ကောင်းနေထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုဆက်တခုထဲမှာ PR အပူချိန်အမီနမ်းမြေအောင်လုပ်ပြီးကာဗွန်ဒိုင်အောက်ဆိုက်ကိုအတွင်ပြောင်းလုပ်လိုက်တာပေါ့နော် super critical carbon dioxide လို့ခေါ်ပါတယ်သူ့ကိုစွန့်ရင်တစ်မျိုးအနေနဲ့၃ပြင်းအဖြစ် carbon dioxide ကိစ္စတော့ဟောက်လုံးနိုင်တယ်တီထွင်မှုအနေနဲ့မှတ်တမ်းတင်ထားပါတယ
်ဤပညာဆိုင်ရာတိုးတက်မှုတွေနဲ့အတူဆေးပညာလောကအတွက်တိတ်သုံးဝင်တဲ့တီထွင်ဆန်းသစ်မှုတွေနဲ့မြို့ပြဆောက်လုပ်ရေးဆိုင်ရာထူးခြားတဲ့တိုးတက်မှုတွေလည်းရှိနေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။